အမေရိကန်ရွေးကောက်ပွဲမှာရေပေးကြောင်မဲပေးဖို့အခက်အခဲအပြင်မိဘုံတွေမိရှုပ်ဖြက်စီမဲဘုံတွေမိရှုပ်ဖြက်စီခံရတာပါကြုံရပါတယ်။နိုဝင်ဘာလ5ရက်ဒီသမ္မတရွေးကောက်ပွဲအတွက်ပြည်내အတော်များများကြိုတင်မဲပေးနေခြင်းအခုလိုမဲဘုံတွေဖြက်စီခံရတာရေပေးသင့်ပြည်내ရဲ့ဖြက်စီဆုံးရှုံးမှုတွေကြောင့်မဲပေးဖို့အခက်ကြုံရတာတွေကိုပြည်내တချို့မှာရင်ဆိုင်နေရတယ်လို့ရွေးကောက်ပွဲအရာရှိတွေကပြောပါတယ်။ Pacific အနောက်မြောက်ပိုင်း Washington နဲ့ Oregon ပြည်내တွေမှာသမရရွေးကောက်ပွဲအတွက်ကြိုတင်မဲပုံးတချို့တနင်္လာနေ့မနက်စောစောကမိရှုခံခဲ့ရတာကြောင့်မိရှုတဲ့သူကိုဖမ်းနိုင်ဖို့ကြိုးစားနေတယ်လို့လည်းဒီရွေးကောက်ပွဲအရာရှိတွေကဆက်ပြောပါတယ်။မဲပုံးတွေမိလောင်သွားတဲ့အတွက်ယာနဲ့ချီတဲ့မဲတွေမိလောင်ပျက်စီးသွားပါတယ်။တချို့မဲဆန္ဒရှင်တွေကပြန်ပေးမယ်လို့ပြောပေမဲ့ရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေတိတိကျကျပေါ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။မကြာသေးခင်ကဟာရီကိန်းဟယ်လင်းကြောင့်ရေလွှမ်းမိုးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်မှာရှိပေးသင့်ပြည်သူတော်များများသူတို့ရဲ့မှတ်ပုံတင်လို့နိုင်ငံသားဖြစ်ကြောင်းတက်သေးအထောက်အထားတွေရေထဲမှာဆုံရှုံသွားတဲ့အတွက်မဲယုံကုန်သွားဖို့အခက်အခဲတွေ့နေပါတယ်လူတွေထောင်ထဲရှိအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးမဲယုံတွေပြောင်းရွှေ့တာပိတ်တာတွေရှိတဲ့အတွက်ကြိုတင်မဲတွေပေးကြဖို့သက်ဆိုင်ရာကတိုက်တွန်းနေပါတယ်ခင်ဗျ